ကြီးပြည်ဆိုင်ရာကအရေးမယူတဲ့အတွက်ဗမာဆဲအုပ်စုဟာသူတို့အာဏာခိုင်မြဲဖို့သာအာရုံစိုက်နေတယ်လို့မြမရေးရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဘာဂနာကဩဂုတ်လ၁၀ရက်နေ့ကပြောသွားပါတယ်။ဆဲအုပ်စုကတရားလက်လို့ထင်တယ်လို့လုပ်နေတာကိုကုလသမဂ္ဂလည်းဘာမှမတတ်နိုင်ဘူးဆိုတဲ့သဘောကိုပြောလိုက်တာပါပဲ။ကုလသမဂ္ဂမှာအာဏာအရှိဆုံးဖြစ်တဲ့လုံခြုံရေးကောင်စီကတောင်စစ်အာဏာသိမ်းတာကိုမရှုံချသေးပါဘူး။မတ်လ၁၀ရက်နေ့ကထုတ်ပြန်တဲ့လုံခြုံရေးကောင်စီကြေညာချက်မှာစာနာပြသူတွေကိုအကြမ်းမဖက်ဖို့သာတောင်းဆိုထားပါတယ်။စစ်ကောင်စီကအကြမ်းဖက်နေနေတာကိုဝေဖန်ပြီးစစ်အာဏာသိမ်းတာကိုမရှုံချနိုင်ပေဖြစ်သွားရတဲ့အကြောင်းရင်းကတော့တရုတ်၊ရုရှား၊အိန္ဒိယနဲ့ဗီယက်နမ်တို့ကကန့်ကွက်မှုကြောင့်ဖြစ်ပါတယ်။စစ်အာဏာသိမ်းမှုကိုအထွေထွေညီတာခံနဲ့လုံခြုံရေးကောင်စီမှဆွေးနွေးတယ်။အထွေထွေအတွင်းရေးမှုချုပ်နဲ့လူ့ခွင့်ရေးကိုယ်စားလှယ်တွေကလည်းဝေဖန်ရှုတ်ချပါတယ်။ဒါပေမဲ့ဗမာစစ်အုပ်စုကိုဝေဖန်ပြီးအရေးမယူနိုင်တာဟာကုလသမဂ္ဂရဲ့ချုပ်ရင်းချက်ပဲလို့ဩစတြေးလျသုတေသီရီဘက်ကာဘာဘာကဆိုပါတယ်။မလုံမနေရလုံရမယ့်ကိစ္စတွေကိုကုလသမဂ္ဂကပြတ်တမ်းဖို့လိုပါတယ်တဲ့။
ဗမာစစ်အုပ်စုကိုနိုင်ငံတကာအတိုင်းအဝန်းကကျင်းပယ်ကြဖို့လုံခြုံရေးကောင်စီမှဆောင်ရွက်နိုင်တဲ့အင်အားရှိပါတယ်။ဒါပေမဲ့ဒီလိုမလုပ်နိုင်အောင်တားမြစ်တဲ့ဗီဒိုအာနာတရုတ်နဲ့ရုရှားတို့မှရှိနေပါတယ်။အမေရိကန်ပြည်တင်ပြင်သစ်ရုရှားနဲ့တရုတ်ဟာလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်ဗီဒိုအာနာပိုင်ရှင်နေဖြစ်ပါတယ်။ဗီဒိုအာနာကိုဖယ်ရှားခြင်းရင်ကုလသမဂ္ဂဗရင်ရှင်စာချုပ်ကိုပြင်ရပါလိမ့်မယ်။အမြဲတမ်းအဖွဲ့ဝင်တွေသဘောတူမှဗရင်ရှင်စာချုပ်ကိုပြင်နိုင်မှာမို့ဗီဒိုအာနာဖေစာကြီးဟာမဖြစ်နိုင်တဲ့ကိစ္စလို့ပြောနိုင်ပါတယ်။အစုလိုက်အပြုံလိုက်တက်ဖြတ်တဲ့ကိစ္စမှာဗီဒိုအာနာမတုံးဖို့တောင်းဆိုတဲ့2015ကြေညာချက်ကို103နိုင်ငံကလက်မှတ်ထိုးထားပါတယ်။ဒါပေမဲ့တရုတ်နဲ့ရုရှားကလက်မှတ်မထိုးသေးတဲ့အတွက်သက်ဝင်လှုပ်ရှားဖို့အလားအလာနင်းနေပါတယ
်။မြန်မာပြည်မှာစစ်တပ်ကထင်းသလိုအနိုင်ကျင့်နေတာကိုကုလသမဂ္ဂကမဟန်တားနိုင်လို့ CDM အာနာဖေစာကြီးလှုပ်ရှားမှုပေါ်ပေါက်လာရပုံကို International Peace Institute ဇွန်လထုတ်သူတေတီဒေမီယန်လီလီရဲ့စာတမ်းမှာဖော်ပြထားပါတယ်။မြန်မာပြည်ကပြဿနာတွေကိုကိုင်းတွယ်နိုင်လောက်တဲ့စွမ်းအားကုလသမဂ္ဂမှာမရှိဘူးလို့ကောက်ရှက်ချထားပါတယ်။ကုလသမဂ္ဂရဲ့အားနည်းချက်တွေကို1992ကယနေ့အထိတာဝန်ယူခဲ့တဲ့မြန်မာပြည်ဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်6ရောက်ကလည်းသိရှိကြပါတယ်။ကြေညာချက်တွေထုတ်ဆုံးဖြတ်ချက်တွေချပြီးဝေဘာနာလောက်ကိုတော့စေအုပ်စုအတွက်ယူနေပါပြီ။မထည့်ရောက်တော့ဘယူးမဆိုင်ဘူးပေါ့။ဒါပေမဲ့ကုလသမဂ္ဂအနေနဲ့လူ့အခွင့်အရေးကိုလေးစားလာအောင်လုပ်ဖို့တာဝန်ရှိပါတယ်
။ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းရင်ကအာဏာသိမ်းမှုပြတ်သုံးရမယ်လို့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကအတီလင်းပြောလိုက်ပါတယ်။ဒါပေမဲ့ဒေသဆိုင်ရာအဆင့်မှရောနိုင်ငံတကာအဆင့်မှပါစစ်ကောင်စီပြတ်သုံးအောင်မလုပ်နိုင်သေးတဲ့အတွက်အတန်သာရှိပြီးအဆန်မရှိသလိုဖြစ်နေပါတယ်။အာနာသိမ်းပြီးကြတဲ့ကမြမအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးထိုင်တာ၅ချိန်ရှိသွားပါပြီ။ကြေညာချက်၃ဆောင်ထုတ်ခဲ့ပါတယ်။ကုလသမဂ္ဂကိုယ်စားလှယ်ကလည်းစိုးရင်စရာမြမအခြေအနေကိုရှင်းပြပါတယ်။ဒါပေမဲ့ဖမ်းဆီးထားတဲ့ခေါင်းဆောင်တွေကိုလွှတ်ပေးပြီးအာနာသိမ်းမှုညီကုန်းချုပ်ဖို့အတီအလင်းတောင်းဆိုတာမျိုးမလုပ်ပါဘူး။2019ရိုဟင်ဂျာပြည်ထနာမှာလည်းနှစ်လခွဲကြာတော့မှကြေညာချက်ထုတ်နိုင်ခဲ့ပါတယ
်။ဆင်းရဲဆက်ဖက်မှုမလုပ်ဘဲပြဿနာကင်တွယ်တဲ့နီလန်အချို့ကိုဒေမီယန်လီလီကတင်ပြထားပါတယ်။လီဗီးယားနဲ့ယေမန်အပြစ်ခတ်ရက်စဲမှုစောင့်ကြည့်ရေးကိုကုလသမဂ္ဂကတာဝန်ယူထားသလိုမြမကိစ္စမှာလည်းအယတ္တကာကွယ်ရေးကိုစောင့်ကြည့်ဖို့အတွက်ကုလအာဆီယံပူးတွဲကော်မရှင်ကိုဖွဲ့စည်းနိုင်တယ်လို့အကြံပြုထားပါတယ်။ဒီကနေ့သစ်င့်တက်ပြီးနိုင်ငံရေးအရာအပြေရှားဖို့အခွင့်အလမ်းပွင့်သွားမယ်လို့ဆိုပါတယ်။လူတင်မှုအခြေအနေဆိုးဝါးလာတာကိုကွင်းစင်လေ့လာဖို့အတွက်ကုလသမဂ္ဂမစ်ရှင်အဖွဲ့စေလက်ဖို့လဲအချိန်တင့်နေပြီလို့ဆိုပါတယ်။မြမအရေးကိုကုလသမဂ္ဂမှာဆွေးနွေးလာတာအနည်း30လောက်ရှိပြီဖြစ်ပေမဲ့တမတော်ကအယက်သားကိုအကြမ်းဖက်အနိုင်ကျင့်တာကိုမဟာတားနိုင်သေးပါဘူး။ကုလသမဂ္ဂအာဆီယံနဲ့အခြားဒေသအဖွဲ့တွေပူးပေါင်းပြီးစေအုပ်စုကိုပြားပြေးဖို့လိုပါတယ်ဒါလို့မလုပ်နိုင်ရင်တော့ CDM လှုပ်ရှားမှုအယတ္တအသင်းအဖွဲ့နဲ့လူ့အခွင့်အရေးအဖွဲ့တွေကိုကူညီအားပေးဖို့သာရှိတော့ကြောင်းသူတေတီဂျေမီယန်လီလီကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ